Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာလ16ရက်တနင်္လာနေ့ညနေခင်း 6:00 ခွဲကနေ 9:00 အစီအစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအီရတ်နိုင်ငံကီရာကူးမြို့နီးကအရေးပါတဲ့လေဆိပ်ကိုအီရတ်တပ်ဖွဲ့တွေပြန်သိမ်းလိုက်ပါပြီ။ရိုဟင်ဂျာတွေအရင်းနဲ့ဆက်နွယ်ပြီးမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့စစ်တပ်အကြီးအကဲအရာရှိတွေကိုဥရောပတပ်မကအဖွဲ့ဝင်နိုင်ငံတွေကိုဖိတ်ခေါ်မှုဆိုင်းငံ့လိုက်ပြီးလက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ဥရောပကောင်စီကဒီကနေ့ဆုံးဖြတ်ချက်ချပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။နေပြည်တော်အပြည့်ပြည့်ဆိုင်ရာလိမ့်စိတ်မှာမနေ့ကလက်နက်တချို့ဖမ်းဆီးရမိတဲ့ကိစ္စနဲ့ပတ်သက်ပြီးကြားဖို့ရှိတာကတော့
လက်နက်တွေကလည်းကျွန်တော်နေရမှာတရက်စလက်မဟုတ်ကျွန်တော်အများကြီးညာအခြေခံရဲ့ပါတယ်ဆိုတာကျွန်တော်ဘာကြောင့်မလို့ဒီလိုလက်ထဲမှာလက်နက်ရောက်လာတာလဲပြီးတော့ဒါအရင်ဝင်ပြီးဟောတာလည်းဖြစ်တယ်အခုလက်ရှိမှာလည်းဒီစူးဝိုင်းလုံ
းလူငယ်နဲ့လူမှုသဟဇာတာဖြစ်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်ပါရှင်ပြည်စုံတော်မကြခင်ကြားမှာပါဒါအပြင်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းကမီးလောင်ခဲ့တဲ့တိုင်းရင်းသားခြေရွာ၃ရွာမှာနေအစ်စ်150နီးပါးကိုဒီရက်ပိုင်းမှာစပြီးဆောက်လုပ်နေတဲ့တရင်နိုင်ငံရခြားမှာစွန်စားရင်းနှီးမြှုပ်နှံနေကြတဲ့တရုတ်ကွန်မြူနီတွေကိုတရုတ်ကွန်မြူနီပါတီခေါင်းဆောင်တွေကဒီနှစ်အတွင်းပို့ပြီးတော့နိုင်နေလာတဲ့အကြောင်းတွေကိုသတင်းတွေအပြည့်မှကြားရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။အီရတ်နိုင်ငံကီယာကူးမြို့မြောက်ဘက်ကအရေးပါတဲ့လေဆိပ်တစ်ခုနဲ့တောင်ပိုင်းတစ်လျှောက်ကဒေသအများအပြားကိုအီရတ်အစိုးရတပ်ဖွဲ့တွေကသိမ်းယူပါတယ်။အငင်းပွားနယ်မြေတွေကိုကတ်လက်နက်ကင်တပ်တွေထံကပြန်လည်ထိ ंछ ုပ်ရေးအီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုပြီးတဲ့နောက်မှာအခုလိုတင်တာပါ K1 လေးတပ်အခြေစိုက်စခန်းပြန်တင်တာပါအဝင်အောင်ပွဲတွေရလာပြီးတဲ့နောက်မှာတော့အသာစီးရာရေးဆက်လက်ဆောင်ရွက်မယ်လို့အီရန်စစ်တပ်ကဒီကနေ့မှပြောပါတယ်ကီယာကူးပြည်နယ်တွင်နေရာအများအပြားကိုအစိုးရတပ်တွေကညာရင်းချင်းပြန်လည်ထိ ंछ ုပ်နိုင်ခဲ့တယ်လို့နိုင်ငံပိုင်ရုပ်တံကကြေညာပါတယ်ဒီပြောဆိုချက်ကိုကတ်တာဝန်ရှိသူတွေကတော့ညင်ပါတယ်ဒါပေမဲ့လို့ကီယာကူးမြို့တဲကိုဝင်ရောက်ပြီးလေတပ်အခြေစိုက်စခန်းနဲ့ရေနံလောက်ကတွေကိုသိမ်းယူတယ်လို့ဆိုလိုတဲ့အဖက်ဖက်ကနေစစ်စင်တဲ့တိုက်ပွဲကြီးကိုအီရတ်လုံခြုံရေးတပ်တွေကပြည်သူစစ်တွေအကူအညီနဲ့တိုက်ခိုက်ခဲ့တယ်လို့ကတ်တာဝန်ရှိသူတွေဘက်ကပြောပါတယ်။ကတ်လက်နက်ကိုင်ပါရှမာဂါတွေဒေသခံတွေနဲ့ပူးပေါင်းပြီးအီရတ်လုံခြုံရေးတပ်ဖွဲ့တွေမြို့တွင်းလုံခြုံရေးဆောင်ရွက်ဖို့ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီရုံးကညွှန်ကြားခဲ့ပြီးတဲ့နောက်မှာအခုလိုထိတ်တိုက်တွေ့ခဲ့တာပါ။ကီယာကွမြို့ကနေအစ္စလာမ်ရဲ့အစွန်းရောက် IS တို့ကိုမောင်းထုတ်ပြီးချိန်ကတည်းကကတ်လက်နက်ကင်တပ်တွေကမြို့ကိုထိန်းချုပ်ထားခဲ့တာဖြစ်ပါတယ်။ရေနံလောက်ကတည်းအပါအဝင်ထိန်းချုပ်ဧရိယာတဝိုက်ကိုဘယ်သူထိန်းချုပ်တင်တယ်လဲဆိုတဲ့အပေါ်မှာတော့ဗဟိုအစုရနဲ့မပြေမလည်ဖြစ်နေခဲ့တာကြားပါပြီ။ဒါပေမဲ့လည်းလွန်ခဲ့တဲ့သတင်းသုံးပတ်ကကတ်ဒစိတ်တပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတခဲနဲ့ထောက်ခံမဲ့ရရှိပြီးနောက်မှာတော့တင်းမာမှုတွေထပ်ပြီးတော့တိုးလာခဲ့တာဖြစ်ပါလေရှင်
။ဗင်နီဇွဲလားတိုက်ခံကြမောင်းဖွဲ့ကတနင်္ဂနွေနေ့ကပြည်နယ်23ခုမှာကျင်းပတဲ့ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲရလဒ်ကိုလက်မခံဘဲပယ်ချလိုက်ပြီးတော့တိုက်ခံကိုယ်စားလှယ်လောင်းနေအနေနဲ့ဒီကနေ့တနင်္လာနေ့မှာလမ်းပေါ်ထွက်ဆန္ဒပြကြဖို့ကိုတောင်းဆိုလိုက်ပါတယ်။ဒီအချိန်မှာကျွန်တော်တို့အနေနဲ့ဘာရလဒ်ကမှအသိမပြုမှာမဟုတ်ပါဘူး။ကျွန်တော်တို့တိုင်းပြည်အတွင်းအလုံးကိုအရေးကြီးတဲ့အချိန်ကိုရင်ဆိုင်နေရပြီးတော့ရွေးကောက်ပွဲရလဒ်အားလုံးကိုအလုံးပြန်ရေတွက်စစ်ဆေးဖို့အတိုက်ခံညမောင်းအဖွဲ့ရဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးဒါရိုက်တာဂျာရာဒိုဘလိုက်ကပြောလိုက်ပါတယ်ရွေးကောက်ပွဲအကျိုးရလဒ်တွေအရတော့အတိုက်ခံညမောင်းအဖွဲ့ MUD အနေနဲ့မဲဆန္ဒနဲ့ထပ်ဝက်ကျော်လောက်ကိုအနိုင်ရမယ်လို့ခန့်မှန်းထားတာဖြစ်ပါတယ်ဒါပေမဲ့တနင်္ဂနွေနေ့နောက်ပိုင်းကတော့အစိုးရလူလာတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတဘီစီလူစိနာကတမရမာဒူရိုရဲ့အာနာယဆိုရှယ်လစ်ပါတီကပြည်နယ်အုပ်ချုပ်ရေးမှုနေရာ18နေရာကိုအနိုင်ရပြီးတော့MUD ညမောင်းဖွဲ့က9နေရာကိုအနိုင်ရတယ်ဆိုပြီးကြေညာခဲ့ပါတယ်။တမရမာဒူရိုကတော့ဒီအောင်ပွဲဟာဂျက်ဖီစမိုလို့ခေါ်တဲ့ချက်ဖက်စ်အတွေ့ခေါ်အနိုင်ရလိုက်တာဆိုပြီးတော့ချွေးကြော်သွားခဲ့ပါတယ်။ချက်ဖက်စမိုဆိုတာကတော့ကွယ်လွန်သွားပြီဖြစ်တဲ့ဗင်နီဇွဲလားတမရဟောင်ဟူကိုချက်ဖက်စ်ရဲ့အယူဆကိုရင်းညွှန်းတာပါ။အတိုက်ခံတွေဘက်ကတော့သူတို့အနေနဲ့ဒီရလက်ပေါ်မှာအလွန်ပဲတန်ကြာဖြစ်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာတော့ conservative နိုင်ငံသားရေးဝန်ကြီး Sebastian Kurz ကမနေ့တနင်္ဂနွေနေ့ပြုလုပ်တဲ့အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနိုင်ငံရဲ့ဝန်ကြီးချုပ်တည်ဖြစ်လာတော့မှာပါ။ဒါဟာဆိုရင်နှစ်ပေါင်း60ကျော်ကြာသဘောထားအလေအလတ်နဲ့နိုင်ငံရေးအမြင်မျှတတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ ဩစတြေးလျနိုင်ငံအနေနဲ့လက်ရဝါဒဘက်ကိုပြောင်းလဲသွားမယ်အနေအထားဖြစ်ပါတယ်အထွေထွေရွေးကောက်ပွဲရက်လက်အလုံးရေးတွက်ပြီးချိန်မှာစီဘက်စတင်ကတ်ရဲ့ပြည်သူပါတီကမရလ 31.400 ခန့်နှုန်းနဲ့ထိပ်ဆုံးမှရှိနေတယ်လို့ဩစတြေးလျပြည်ထရေးဝန်ကြီးကမနေ့တနင်္ဂနွေနေ့မှာပြောပါတယ်လက်ရစွန်လွတ်မြောက်ရေးပါတီကမရလ 29.400 ခန့်နှုန်းနဲ့ဒုတိယနေရာလိုက်ပါတယ်ပြည်သူပါတီနဲ့ညွန်ပေါင်းဖွဲ့ပြီးလက်ရှိအုပ်ချုပ်နေတဲ့ Austria Social Democratic Party ကမဲရလ 26.9 ရာခိုင်နှုန်းရပါတယ်။မြို့တော်ဗီယက်နာမှာပြောခဲ့တဲ့အောင်ပွဲမိန့်ခွန်းမှာတော့ Sebastian Kurz ကဒီကနေ့အောင်ပွဲခံကြပါအလုပ်တွေစမဲ့မနေ့ပြန်အတွက်လည်းအသင့်ဖြစ်ပါစေလို့ထောက်ခံသူတွေကိုပြောဆိုသွားပါတယ်။အသက်32နှစ်အရွယ် Sebastian Kurz ကတော့ဥရောပမှာအသက်အငယ်ဆုံးကောင်းဆောင်ဖြစ်လာမှာပါ။ထောက်ခံမဲ့ရလတ်အရထိတ်ကပ်ရက်တည်နေတဲ့ပြည်သူပါတီနဲ့လွတ်မြောက်ရေးပါတီနှစ်ခုစလုံးကလူဝင်မှုကြီးကြပ်ရေးနောက်မွတ်စလင်တွေဝင်ရောက်လာမှုကဩစတြေးလျတို့ရဲ့ဒလိစရိုက်တွေအတွက်ချင်းချောက်မှုအဖြစ်ရှုမြင်ကြတဲ့ Conservative Austrian တွေရဲ့စိုးရိမ်ချက်တွေကိုမဲဆွယ်စည်းရုံးခဲ့ကြတာဖြစ်ပါတယ်ရှင်။
ကက်တလိုနီးယားဒေသအနေနဲ့စပိန်နိုင်ငံကနေခွဲထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့ကက်တလိုနီးယားခေါင်းဆောင်ကဒီကနေ့မှာရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိခဲ့ပဲသူ့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စပိန်ဆိုရနဲ့ထပ်ပြီးဆွေးနွေးခြင်းတယ်လို့ပြောလိုက်ပါတယ်ကက်တလိုနီးယားခေါင်းဆောင်ကောစ်ပစ်မွန်အနေနဲ့ခွဲထွက်မယ်မထွက်ဘူးဆိုတာကိုပြည့်ပြည့်စုံစုံပြောဖို့အတွက်ဒီကနေ့တနင်္လာနေ့အထိစပိန်ဆိုရဘက်ကအချိန်ပေးထားတာဖြစ်ပါတယ်စပိန်သမ္မတမာရီယာနိုရော်ဂျာကြီးကိုပြောပို့တဲ့သူ့ရဲ့စာထဲမှာတော့ခွဲထွက်ရေးသမားတွေကကက်တလိုနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြီးညာသွားဖို့အတွက်လှုပ်ဆောင်မဲ့ခြေလှမ်းတွေကိုနလာကြဆိုင်ငံသွားခြင်းကြောင့်လာမယ့်နှစ်လအတွင်းကျွန်တော်တို့ရဲ့အဓိကရည်ရချက်ကဆွေးနွေးညှိနှိုင်းသွားဖို့ဖြစ်တယ်လို့ပိတ်မန်ကပြောထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ၁ရက်နေ့ကကျင်းပတဲ့လူမှုဆန္ဒခံယူပွဲပြီးတဲ့နောက်တပတ်အကြာမှာပြောကြားခဲ့တာမှာတော့တရားရုံးဆုံးဖြတ်ချက်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ပြောနေပေမဲ့လည်းသူ့အနေနဲ့ကက်တလိုနီးယားဒေသကိုလွတ်လပ်ရေးကြီးညာဖို့အတွက်ပြင်ဆင်ထားတယ်ဆိုပြီးတော့ပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းသူ့အနေနဲ့ခွဲထွက်ရေးကိစ္စကိုတွန်းအားပေးဖို့ဆိုင်းငံ့လိုက်တာဟာစပိန်အစိုးရနဲ့ဆွေးနွေးညှိနှိုင်းဖို့အတွက်အချင်းယူကျင်တာကြောင့်ဖြစ်တယ်ဆိုပြီးတော့ချက်ချင်းပဲပိတ်မန်ကပြောပါတယ်တကယ်လို့ပိတ်မန်ဘက်ကခွဲထွက်ဖို့ကိစ္စကိုဆက်ပြီးတွန်းအားပေးမယ်ဆိုရင်စပိန်ဆိုရဘက်ကလည်းကက်တလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်권ကိုဖျက်သိမ်းပြီးတော့ဓာတ်ရိုက်အုပ်ချုပ်သွားဖို့အစဉ်သင့်မယ်လို့သမ္မတရာဂျိုင်းကတော့ပြောပါတယ်တင်းလာနေကပိတ်မန်ပေးပို့လိုက်တဲ့စာရပြီးတဲ့နောက်မှာတော့ကက်တလိုနီးယားဒေသအနေနဲ့ခွဲထွက်မယ်လို့မှတ်ယူထားကြောင်းစပိန်ဆိုရအာဏာပိုင်တွေဘက်ကအရေးမှပြောကြားလိုက်ပါတယ်ခင်ဗျာ
ရေဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့အများစုရိုဟင်ဂျာတွေဖြစ်တဲ့လူပေါင်း9သိန်းနီးပါးတို့ဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခါနဲ့အညီဌာနေပြန်နိုင်ရေးကအရေးအကြီးဆုံးဖြစ်ပြီးရခိုင်ပြည်နယ်တွင်ဒေသအများအပြားမှာတားမြစ်ခံထားရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေနဲ့မီဒီယာတွေဝင်ရောက်ခွင့်ပေးဖို့ဒီကနေ့ထုတ်ပြန်လိုက်တဲ့ဥရောပကောင်စီရဲ့မြမအရေးဆုံးဖြတ်ချက်ထဲမှာတောင်းဆိုထားပါတယ်။အကြမ်းဖက်မှုအလုံးကိုဘက်ပေါင်းစုံကချက်ချင်းရပ်ဖို့ဥရောပကောင်စီကတောင်းဆိုသလိုမြမစစ်တပ်အနေနဲ့စစ်စင်ရေးတွေရပ်ဖို့အရက်သားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူအခွင့်အရေးပြဋ္ဌာန်းချက်တွေနဲ့အညီအသေးအချာဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ရခိုင်ပြည်နယ်တွင်းမှာလုံခြုံရေးတပ်အင်အားအလွန်အကျွံသုံးစွဲမှုကြောင့်ဥရောပတမကနောက်တမကအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးတန်းတာဝန်ရှိသူတွေကိုဖိတ်ကြားမှုဆိုင်းငံ့ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ပြောဆိုလိုက်ပါတယ်။ဒါပြင်လက်ရှိကျင့်သုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတားမြစ်မှုကိုလည်းဆက်လက်ထားရှိဖို့ဥရောပတမကကအတည်ပြုပါတယ်။အခြေအနေတွေတိုးတက်မှုမရှိရင်ဥရောပကောင်စီဘက်ကနောက်ထပ်အရေးယူမှုတွေဆက်လုပ်သွားဖို့ရှိတယ်လို့အခြေအနေတွေတိုးတက်လာခဲ့ရင်လည်းတုံ့ပြန်ဖို့အစဉ်သင့်ရှိနေတယ်လို့ဥရောပကောင်စီကြေညာချက်မှာဖော်ပြပါတယ်။မြမဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးနဲ့လူမှုစီးပွားဖွံ့ဖြိုးရေးတို့ကိုဥရောပကောင်စီဘက်ကဆက်လက်ထောက်ပံ့သွားမှာဖြစ်တာကြောင့်မြမအစိုးရဘက်ကရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲဖွင့်နိုင်ရေးပံ့ပိုးဖို့အစဉ်သင့်ရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုလူ90လောက်တင်ဆောင်လာတဲ့ဆက်လက်တစ်စင်းနှမ်းမြစ်တွင်မှတိမ်းမောက်ခဲ့တာကြောင့်ကလေးငယ်၄ယောက်ပါဝင်အနည်းဆုံး၅ယောက်ရင်းနဲ့တည်ဆုံးပြီးတော့အများပြပြောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ကယ်ဆယ်ရေးဖွဲ့တွေကအမျိုးသမီးတဦးနဲ့ကလေးငယ်၄ဦးရဲ့ရုပ်အလောင်းတွေကိုဆက်လက်တိမ်းပေါက်တဲ့နေရာမှာဒီနေ့လှလာနေမှာတွေ့ရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဒီဖြစ်ရပ်အတွင်းမှာ21ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်ခင်ဗျာ။
မြန်မာအစိုးရအကစားဝင်ကြီးဟောင်းရဲ့သားစီးပွားရေးလုပ်ငန်းရှင်ဦးဖြိုးကိုကိုတင်ဆန်းထံကနေပစ္စတိုတနတ်9လက်ကြီမျိုးစုံ900နီးပါးလက်ဖြောင့်တနတ်သမား3မှန်ပြောင်း1လက်နောက် WY စင်တန်းပါစိတ်ကြွမူရစေဝါ12ပြား Ice မူရစေဝါ 1.5 g ဖန်ဆီးရမိတဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်သူနဲ့တူဖန်ဆီးရမိသူနှုတ်ထံကနေလဲပစ္စတိုတနတ်2လက်နဲ့ကြီတွေတင်ဆဲရမိတာကြောင့်စုစုပေါင်းတနက်9လက်ကြီမျိုးစုံ900နီးပါးတင်စီရမိတာဖြစ်ပါတယ်။သမရဦးသိန်းစိန်လက်ထက်ကအကစားဝင်ကြီးဦးတင်ဆန်းရဲ့သားဖြစ်သူ ACE လုပ်ငန်းစုရဲ့အကြီးအကဲဖြစ်တဲ့ဦးဖြိုးကိုကိုတင်ဆန်းကိုနေပြည်တော်အေလာနယ်မြေရဲစခန်းမှာမူရဲစေဝါနဲ့စိတ်ကိုပြောင်းလဲစေသောစေဝါများဆန်ရပုံမှန်နဲ့အမှုဖွင့်ထားတဲ့အကြောင်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့က ACE လုပ်ငန်းစုကုမ္ပဏီဝင်းကိုရဲကရှာဖွေစီးနှင်လာမှလဲလက်နက်တချို့နဲ့တိုက်ခိုက်ရေးအသုံးဆောင်တချို့ကိုထပ်တွေ့ထားပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတင်ရင်ထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းအကျန်းဖက်တက်ကက်ခံရတဲ့ဒေသတွေပြန်လည်နေရာချထားရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းအစီအစဉ်အရမောင်နှောမြို့နယ်အတွင်းကမီးလောင်ကျွမ်းခဲ့တဲ့တိုင်းရင်းသားကျေးရွာ၃ရွာမှာနေအိမ်အသစ်150နီးပါးလောက်ကိုဒီရက်ပိုင်းမှာစတင်ဆောက်လုပ်နေပြီဖြစ်ပါတယ်လောလောဆယ်မှာတော့စစ်တွေနဲ့မောင်နှောမြို့ကိုတင်းရှောင်လာသူတွေအတော်များများဟာအခြေအနေတည်ငြိမ်လာပြီဖြစ်တာကြောင့်နေရာပြန်နေကြပြီဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကမိုးစောကတည်င်းပေးပို့ထားပါတယ်
။ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအကျန်းဖက်တိုက်ခိုက်ခံရတာနှစ်လနီးပါးကြာမြင့်လာချိန်မှာတော့အခြေအနေဟာပြန်လည်တည်ငြိမ်လာတယ်လို့ထွက်ပြေးတင်းချောင်သွားတဲ့ဒေသခံတိုင်းရင်းသားတွေလည်းနေရရင်းကိုပြန်လာနေကြတာတွေရှိနေပါတယ်။အစိုးရကလည်းအကျန်းဖက်တိုက်ခိုက်ခံရလို့ပျက်စီးသွားတဲ့ကြေးရွာတွေကိုပြန်လည်တည်ဆောက်တာတွေစတင်ဆောင်ရွက်နေကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုဦးတင်မောင်ဆွေကပြောပါတယ်။
တိုင်းနေရာဆက်ဆောင်နေရာမနက်ပြန်မတည်ရမနက်ပြန်မတည်ရမကဒီခုံတိုင်းမှာ29လို့မကမခူရမှာတည်ရမတလာရဲ့ပုံစံတိုင်းတော့တစ်သက်တိုက်ပါကွန်ကရစ်ကသုံးမိုးပေါ့နော်ကွန်ကရစ်ကသုံးမိုးကွန်ကရစ်ခေတ်ရောဒီတော့ဒီသုံးမိုးတော့စားပြီးဆောက်တာမိလောင်သွားတဲ့မြေတိုင်းတိုင်းကြီးရဒီနေ့စုတိုင်းသားကြီးရတယ်အဲဥစားပြီးစားလို့ဒီဘန်းတော်မြေကထောက်လို့ရေးဝင်ခဏဆောက်တယ်ဘန်းတော်မြေကခူရခုံတိုင်းဆိုလို့ရှိရင်မတလာတောင်းရေးဆောက်
လမ်းပန်းဆက်သွယ်ရေးနဲ့တယ်လီဖုန်းဆက်သွယ်ရေးကိစ္စတွေကိုလည်းစတင်ဆောင်ရွက်နေကြောင်းပြောပါတယ်။မောင်တော်မြို့နယ်အတွင်းမှာပိုင်ရှင်မဲ့စဘာဆိုင်ဧက9000ကျော်ကိုလည်းရိတ်သိမ်းချွေလဲဆက်တွေတုံးပြီးရိတ်သိမ်းဖို့စီစဉ်ထားကြောင်းပြောပါတယ်
။စဘာအဲ့မှာစုစုပေါင်း9000ကျော်ရှိတယ်။9000ကျော်မှာအဲ့တော့ပိုင်ရှင်ရေရခုနကလုံးမလူလျာမရှိတဲ့ခါကျတော့ဒီဥစ္စာတွေကိုတို့ရဒီဆက်မှုလျာနဲ့ဆက်ဆိုင်ပြူရေးပါဝင်တဲ့အဖွဲ့တွေဖွဲ့ပြီးတော့တို့ရဆောင်ရွက်ရမှာဖြစ်ပါတယ်။ကလည်းပတ်လို့ဒီကွန်မိုင်းဟာဘယ်ဆာ24ကြီးကျွန်တော်ကရောက်ရှိနေပြီဖြစ်ပါတယ်ဒါတော့ဟိုကမ္ဘာပံအကူကြီးနဲ့ထောက်ပံ့ပေးရတဲ့ကွန်မိုင်းဟာဘယ်ဆာ24ကြီးတော့ကျွန်တော်လိုတဲ့ဒီကတော့အုပ်ချွေးလေးဆက်သူနောက်ကောက်ကြီးဆက်သူလူငယ်ဆက်ရင်လည်းသုံးပြီးတော့လို့အောင်ဖြစ်ပါတယ်နေရာလည်းခွဲပြီးတော့လို့အောင်ဖြစ်ပါတယ်နောက်ဒီကမ္ဘာမဲ့ကြီးအပြည့်စလို့ဒါဆောင်ရွက်နေအောင်စီစဉ်ထားရှိပါတယ်
ရှိသိမ်းလို့ရရှိတဲ့တီးနံတွေကိုတော့အစိုးရကစီမံခန့်ခွဲတဲ့အတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်လောလောဆယ်မှာတော့မောင်တော်မျိုးမှာဒုက္ခတဲ့အတော်များများနေရပြန်သွားကြပြီဖြစ်ကြောင်းလဲမောင်တော်မျိုးရေးပေါ်ကူညီထောက်ပံ့ရေးကော်မတီဝင်တဦးကပြောပါတယ်
။ဟိုစာဖြစ်တော့ဆိုတော့ကျွန်တော်တို့စီကော600ဘန်ဝင်ကျင်တော့ရောက်တယ်။ဟိုကျွန်တော်တို့ကသာသနာ့ပြည်နယ်ပေါ့။အဲအခုကကျန်တာကနေရာကျော်ဆိုတော့ဟို300တချို့လောက်ကျန်နေတာပေါ့ပေါ့။အခုကဟိုစစ်တပ်ဖက်ကိုတော့နေတဲ့လူတွေလည်းတော်တော်များများတော့ပြန်လာနေကြပြီပေါ့။
စစ်တွေမျိုးကနေရပြန်တဲ့အခြေအနေကိုအနောက်တကားကူညီစောင့်ရှောက်ရေးအဖွဲ့ကဥအောင်ထေးကအခုလိုပြောပါတယ
်ပြန်တော့တာတော့အများပြန်တော့ကြပြီတော့ဒီခါလူမျိုးပါဝင်တိုင်းသမျိုးတွေကတော့အများကြီးကပြန်တော့ကြပြီခက်ပိတ်ရတဲ့ကြောင့်လည်းတော်တော်များများရှိတယ်လေကြီးအခုလည်းရှိတာကဟိန္ဒူကိုင်းကြောက်ရဲဟိုဒီညောက်ဒီအာဇာကွင်းရဲ ပါမကေဖုံးကြောက်နေတာဖြစ်နေလေ။ကျောင်းကတုံးချုံနဲ့ဆုတ်ပြန်တော့ပြီလို့ဆိုလို့ရတာပေါ့။ကျွန်တော်ဟိန္ဒူလူမျိုးတွေတော့ဒီမှာတရားမှမပြန်သေးသေးနဲ့ဒီမှာလက်ရှိရှိသေးတယ်ဖြစ်တယ်ဟာလေ။
ဟိန္ဒူဘာသာဝင်တွေဟာအကျမ်းဖက်ဖြစ်စင်မှာလူ100လောက်အသက်ခံခဲ့ရတာနဲ့သူတို့ဒေတာရဲ့လုံခြုံရေးအခြေအနေကြောင့်မပြန်တာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ဒေလ19ရက်နေ့မိန်ခွန်းပြောကြားရာမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအဓိကအချက်3ချက်ဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒီအထဲမှာအချက်တစ်ခုဖြစ်တဲ့တဖက်နိုင်ငံရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးကိုတော့ဒေလ23ရက်နေ့ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံကိုရောက်ရှိပြီးနှစ်နိုင်ငံပူးပေါင်းကော်မတီဖွဲ့စည်းနိုင်တဲ့နောက်မှသာအကောင့်ထဲပေါ်နိုင်မဲ့အခြေအနေရှိနေပါတယ
်။ကိုမိုးစောတင်ပြသွားတာပါ။ခုတော့နေပြည်တော်မှာမနေ့ကလက်နက်တွေဖမ်းမိတဲ့တဲ့ရင်ကိုဆက်ပြီးတင်ပြပါမယ်။နေပြည်တော်အပြည်ပြည်ဆိုင်ရာလိမ့်စိတ်မှာမနေ့ကလက်နက်တချို့ဖမ်းဆီးရမိတဲ့ကိစ္စနဲ့ပတ်သက်ပြီးတဲ့ရင်ထုတ်ပြန်ထားပြီးတော့ပြည်ထောင်စုဝန်ကြီးဌာနဘက်ကနောက်ဆက်တွဲစစ်ဆေးမှုတွေကလည်းဆက်တိုက်ဆိုသလိုလှုပ်ဆောင်နေပါတယ်။ဒီလိုလက်နက်တွေဖမ်းဆီးရမိတဲ့အပေါ်တဲ့ရင်စကားမျိုးစုံဖြစ်ပေါ်နေတဲ့အတွက်ပြည်သူအများစိုးရိမ်မှုတွေရှိနေသလိုဒီအပေါ်တုံ့တက်မှုအမြင်အမျိုးမျိုးလည်းရှိနေပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မနေ့တနင်္ဂနွေနေ့တုန်းကနေပြည်တော်ကနေရန်ကုန်သွားမဲ့ခီးစဉ်ကိုမြမမျိုးသားလေချောင်းလိုင်း MNA နဲ့လိုက်ပါမဲ့ခရီးသည်တွေနဲ့ခရီးဆောင်အိတ်တွေကိုလေစိတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးနေချိန်မှာပဲလက်နက်တွေနဲ့စိတ်ကြွဆေးပြားတချို့ကိုခရီးသည်၃ဦးစီကနေတွေ့ရှိခဲ့တာပါအရင်သမရဥသိမ်းစိတ်အစိုးရလက်ထက်ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနနဲ့အားကစားဝန်ကြီးဌာနတွေရဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးတင်ဆန်းရဲ့သားဖြစ်သူဖြိုးကိုကိုတင်ဆန်းနဲ့အပေါင်းပါရဲမင်းဆွေနဲ့ဇော်ဝင်းထိုက်တို့၃ဦးတို့ကိုလက်ရှိအဖြစ်နေပြည်တော်အေလာနဲ့ရဲစခန်းမှာအမှုဖွဲ့ရေးယူထားပါတယ်သူတို့တဲခိုခဲ့တဲ့ ACE ဟိုတယ်ကန်ကိုရဲတပ်ဖွဲ့ကဝင်စစ်ဆေးတဲ့အခါမှာလဲလက်နက်မျိုးစုံထပ်မံသိမ်းဆီးရမိခဲ့တဲ့အတွက်ဒက္ခိဏမျိုးမှရဲစခန်းမှာလဲအမှုဖွဲ့ရေးယူထားပါတယ်ဒီကနေ့မနက်ပိုင်းမှာတော့ဖြုတ်ကိုကိုတင်ဆန်းဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ ACE ကုမ္ပဏီရဲ့ရန်ကုန်တိုင်းဒေသကြီးတာကေတာမြို့နယ်ရှုကင်းသာပတ်လမ်းမှာရှိတဲ့ ACE ကုမ္ပဏီဝင်းကိုရဲတပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးရမှာလဲတရားမဝင်လက်နက်တချို့နဲ့စစ်အုံဆောင်ပစ္စည်းတွေကိုထပ်မံရှာဖွေတွေ့ရှိထားပါတယ်အခုလိုမျိုးလက်နက်တွေဖမ်းဆီးရမိတာနဲ့ပြည်ထရေးဘက်ကဇက်တိုက်ဆိုသလိုနောက်ဆက်တွဲအရေးယူမှုတွေလှုပ်ဆောင်နေတဲ့အပေါ်ပြည်သူများအကြာသုံးသပ်မှုအမြင်မျိုးမျိုးဖြစ်ပေါ်နေပါတယ်မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကတော့အခုလိုလက်နက်တွေဖမ်းဆီးရမိတဲ့ကိစ္စကလုံခြုံရေးအတွက်ကောင်းတဲ့လက္ခဏာတစ်ခုမဟုတ်ဘူးလို့မြင်ပါတယ
်ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့နော်ဘာလို့ဆိုတော့သူကအရင်တုန်းကဝန်ကြီးတယောက်ရဲ့သားဖြစ်တဲ့နိုင်ငံရေးပါတီကြီးတစ်ခုကနေပြီးတော့အမတ်တွတ်တော်ကိုစတဲ့ဖြစ်ဝင်ပြိုင်ခဲ့တဲ့သူတယောက်နိုင်ငံရေးကျိုးတော့တော့ကရှိသူဖြစ်တယ်အဲ့ဒီကနေလည်းတနတ်တွေလိုတွေ့တယ်တော့လေးစိတ်ကနေပြီးတော့လေးစိတ်ကိုချက်လို့ရှိရင်စကန်ဖတ်ရင်ဒီ X-ray ရရင်မိမာပဲဆိုတာဆိုမသိတာတော့အဲ့လောက်တုံးတာတော့မဖြစ်နိုင်ဘူးเนาะဒါဆိုဘာဖြစ်လို့တို့ရေးတင်းတင်းကြီးဒီစိတ်ကနေဖြတ်သွားတယ်လေစဉ်းစားကြရပြီပေါ့ဒီတနတ်တွေကဘာလို့ခုလဲခုနလိုပြဿနာကဖို့တော့မဖြစ်နိုင်ဘူးလေเนาะအဲ့တော့အဲ့ဒီရွေးချက်ပါဘိုးတစ်ကိုစဉ်းစားရပါလက်လက်တွေကတော့ဒီရွေးချက်အများကြီးတယ်သူ့ရဲ့ကျောတော့နောက်ခံသူ့အတေထားသူ့ရဲ့နိုင်ငံကြီးဘဝဒါတွေဆက်ဆက်စဉ်းစားလိုက်လို့ရှိရင်ဆရာတို့စဉ်းစားကြရတယ်အများကြီးပေါ့လားဒါရေးရလဲစဉ်းစားမှာပါနောက်ဒီလိုလက်လက်တွေကဥကိုနေအမှုတွေတော့မသက်ဆိုင်နိုင်ဘူးလားဒါစဉ်းစားကြရချက်အဲ့ဒီအချိန်မှာနေပြည်တော်မှာတိုက်တိုက်ဆိုင်ဆိုင်ပဲ NCA နဲ့တက်ပြီးအခမ်းအနားလုပ်တော့ဒေါ်ဆန်းစုကြည်နဲ့တိုင်းနာလက်လက်ကင်အင်းခေါင်းဆောင်တွေလည်းရောက်နေကြတယ်ဒါတိုက်ဆိုင်မှုတွေလားဒါအကုန်စဉ်းစားပါလေအပြအဖြစ်အချက်နဲ့အပြည့်အစုံဥပဒေရှိတော့ကစဉ်းစားရတော့ပါတယ်။ဘာလို့ဆိုတော့တိုင်းပြည်မှာသင်ခန်းစာရခဲ့ပြီးဘုကြောင့်ဆန်းတို့လုပ်ကြမှုတို့ကတော့ကျိုးပြီးတော့လုပ်ကြမခန်းငယ်တပတ်နှစ်ပတ်ကျိုးပြီးတော့အင်းစိန်စီဟူရီကနေပြောပရင်းကအလက်နေရထုတ်သွားတာတရင်နေပေါက်ပြီးတော့စီဝေးလုပ်တဲ့အချိန်မှာတတ်ခံရတာလေ။အဲ့တော့အဲ့ဒီလိုအနေအထားတွေရတော့ဒီကိစ္စအဖြစ်လေးလေးနဲ့နဲ့စဉ်းစားရမယ့်အခြေအနေဖြစ်တယ်လို့ပြောတယ
်။အခုလိုလက်နက်တွေဖမ်းဆီးရမိတဲ့အပေါ်မှာပြည်ထရေးဘက်ကဘာကြောင့်ဒီလူတွေလက်ထက်လက်နက်ရောက်နေရသလဲ။ဘာအတွက်ဘာအစီအစဉ်မျိုးတွေရှိနေသလဲဆိုတဲ့လုံခြုံရေးအခြေခံပေါ်စနစ်တကျစုံစမ်းဖော်ထုတ်သင့်တယ်လို့လူငယ်နဲ့လူမှုသဟဇာတဖြစ်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကသုံးသပ်ပါတယ
်။လက်နက်တွေကလည်းကျွန်တော်နေရမှာတော်တော်လည်းမဟုတ်ကျွန်တော်အများကြီးနေတာအခြေခံရဲ့ပါတယ်ဆိုတာကျတော့ဘာကြောင့်မလို့ဒီလူလက်ထက်မှာလက်နက်ရောက်လာတာလဲပေါ့။ကြာကြီးဝီဟောရတာလည်းဖြစ်တယ်အခုလက်ရှိမှာလည်းဒီစီးပွားရေးလုပ်ငန်းတွေလုပ်နေပြီးဒီလိုလည်းဖြစ်တဲ့အခါကျတော့ဘာကြောင့်မလို့ဒီလိုဖြစ်တာလဲဒီနေ့ခါကျတော့ဘာကြောင့်မလို့အဲ့လိုလိုကူကူလက်နဲ့တင်သွားတာမြို့စီးပွားရေးနဲ့ပါသွားတာလည်းဆိုတာအစိုးရအနေနဲ့ဒီလက်နဲ့ထင်းချုပ်မှုပိုင်းကဘယ်လိုလုပ်လို့နေလဲအရင်ကအနာရှိခဲ့ဘူးဒီရဲ့သူရင်းနဲ့ဆက်ဆက်နေတဲ့ဆိုတာနေရာတွေမှာလေဒါမျိုးလက်နဲ့ဆိုတဲ့ဒုက္ခတွေရောစတော်ကြီးကိုဘာလို့ခုတ်ဒူးနေကြီးရ
အခုလိုနေပြီးတော့လေစိတ်ကနေစလို့ဟိုတယ်တွေနဲ့ကုမ္ပဏီတွေမှာဖမ်းဆီးမိတဲ့အထိပြည်ထရေးဌာနဘက်ကသတင်းတွေထုတ်ပြန်ပေးနေပေမဲ့လို့ဖမ်းဆီးစုံစမ်းစစ်ဆေးဖော်ထုတ်နေတဲ့အခြေအနေမှာဖမ်းဆီးထားတဲ့သူတွေနဲ့ပတ်သက်တဲ့ပြည်ထရေးဘက်ကသုံးသက်ချက်အမြင်တွေကတော့စော်လို့နေသေးတယ်လို့မြင်သူကတော့သတင်းစာဆရာကိုစိန်ဝင်းဖြစ်ပါတယ်
။မင်းက လက်နဲ့ဒီမိပြီးတော့တတိနေထွက်လာတော့ကျွန်တော်ဒီတဲ့ရေးဘက်ကနေပြီးတော့ဖြီးချားတဲ့ဟာပေါ့။အာသူကတော့ဖြင့်ဒီဝါဒနာလက်စုကောင်းတဲ့ဘာညာအဲ့ဒါမျိုးတွေပြောတာကဒီတဲ့ရေးမှာတတိထုတ်ပြမှုပေါ့ပြန်ကြားမှုနဲ့ပတ်သက်ရင်အားနေနေတယ်ဆိုတဲ့ဟာပေါ်လွင်တယ်။ခေါ်တော့ရမှာတွေကတော့အများကြီးပဲဟလာပရမလက်နက်မှုတွေနဲ့ဒါတွေနဲ့ဆက်ဆက်မှုဖြစ်လာ။နောက်ပြီးတော့ terrorism ဥပဒေနဲ့ရောချိုးဖောက်မှုတွေညှိနှိုင်းမှုတွေရှိသလားနော်နောက်ပြီးတော့ဒီလက်နက်တွေကိုဘယ်အနေဝယ်တာလဲနောက်ပြည့်လုပ်ငန်းတွေအခြေအနေကဘယ်လိုလဲသတ်ပြင်းမေးခွန်းတွေကတော့အများကြီးပဲအဲ့ဒါကြောင့်လူတွေကြားထဲမှာသူတို့သူတို့ပေါ့တန်တရားဖြစ်စရာတွေကိုပွားကြည့်တယ
်နေပြည်တော်လေစိတ်တွေနဲ့ဟိုတယ်တွေကုမ္ပဏီတွေမှာလက်နက်တွေဖမ်းဆီးရမိခြင်းကတော့နေပြည်တော်မှာတနိုင်ငံလုံးအပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အခမ်းအနားကျင်းပနေခြင်းဖြစ်ပြီးတိုင်းရင်းသားကောင်းဆောင်တချို့လည်းတက်ရောက်နေခြင်းဖြစ်လို့လုံခြုံရေးတင်းကျပ်ထားခြင်းလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဘလို့ရှေ့ဆက်အေးအေးယူမှုတွေရှိမလဲဆိုတာပေါ်မှာတော့ပြည်သူများအကြစိတ်ဝင်စားမှုတွေမြင့်တက်နေခြင်းလည်းဖြစ်ပါတယ်ရှင်
ရရှိမြတ်ပြတနင်္ဂနွေပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြတာနှစ်နှစ်မြောက်ခဲ့ပါပြီတနင်္ဂနွေပြစ်ခတ်ရစေးစာချုပ်လို့ဆိုပေမဲ့ဒီစာချုပ်ထဲမှာ KIA ကချင်လူမျိုးရေးတပ် UWSC ဝါပြည်သွေးစည်းရေးတပ်စရတီအင်အားကြီးတိုင်းသားလက်နက်ကင်တွေပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးအစိုးရနဲ့စစ်တပ်ဘက်ကတော့ NCA ဟာညီညာရေးအတွက်တစ်ခုတည်းသောလမ်းပေါက်လို့ရှုမိနေတဲ့သဘောမှရှိပါတယ်အခုရှိနေတဲ့ NCA စာချုပ်ဟာတကယ်ပဲညီညာရေးအတွက်တလန်းသေးသောထွက်ပေါက်ဖြစ်တယ်လို့ယူဆနိုင်ပါသလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမြန်မာလူရဲသရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူတဲ့မြန်မာလူရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်တော်ရှင်တွေကိုကြည့်လို့ရပါတယ်ခင်ဗျာ
။အင်္ဂါနေ့ည9:00တိုင်တရိုက်လေးလိုင်းဆွေးနွေးခန့်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေတင်လာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။နိုင်ငံရကြားမှာမရေမရာစွန့်စားရင်းနှီးမြှုပ်နှံနေကြတဲ့တရုတ်ကုမ္ပဏီတွေကိုတရုတ်ကွန်မြူနစ်ပါတီကောင်ဆောင်တွေကဒီတစ်နှစ်အတွင်းပိုးပြီးတော့နှိမ်နှင်လာတာတွေ့ရပြီးတရုတ်နိုင်ငံတွင်စီးပွားရေးနဲ့နိုင်ငံရေးမှာအကြီးမားဆုံးကြားပွဲစားလုပ်နေသူတွေအပေါ်ပုံမတင်းကျပ်တဲ့စောင့်ကြည့်မှုတွေလုပ်လာနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒီလထဲကျင်းပဖို့ရှိနေတဲ့ပါတီညီလာခံမှာတော့ပါတီရဲ့အလိုဆန္ဒအတိုင်းတရုတ်ကုမ္ပဏီတွေကိုအရင်ကထက်ပိုးပြီးထိန်းချုပ်ဖို့ဆွေးနွေးမဲ့သဘောရှိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘီဂျင်းမြို့တော်ကနေ Cyber Descupta ပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြထားပါတယ်ရှင
်။နောက်ဆုံးကျင်းပတဲ့2012ခုနှစ်18ကြိမ်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံနောက်ပိုင်းရှီကျင်းပင်ကလည်းပါတီတဲ့အာဏာပိုရလာတယ်လို့တရုတ်နိုင်ငံရဲ့အခမ်းအခန္ဓာကလည်းကမ္ဘာနိုင်ငံရေးဇက်ခုမှာတိတိတသာထင်ရှားလာပါတယ်။တစ်ချိန်တည်းမှာပဲတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေ့လာပြီးတရုတ်ရဲ့အရင်းအနှီးတွေလည်းနိုင်ငံသားကိုယိုစီးထွက်နေပါတယ်။အခုလာမယ့်19ကြိမ်မြောက်ပါတီညီလာခံကိုလူအတော်များများကအာရုံစိုက်နေပါတယ်။ငါးနှစ်တကြိမ်ခေါင်းဆောင်အပြောင်းလဲဖြစ်လေရှိတတ်တဲ့ပါတီညီလာခံမှာသမရရှိကတရုတ်နိုင်ငံရဲ့အာဏာအရှိဆုံးပုဂ္ဂိုလ်အဖြစ်ဘယ်လိုစက်ထိန်ထားမလဲဆိုတာကိုစိတ်ဝင်စားနေကြတာပါ။ဒါအပြင်ဒီညီလာခံဟာလာမယ့်၅နှစ်အတွက်အစိုးရစီးပွားရေးမူဝါဒကိုရေးဆွဲဖို့လည်းဖြစ်ပါတယ်။အဓိကဆောင်ကြည့်ရမယ့်အချက်ကတော့တရုတ်နိုင်ငံမှာကျွယ်ဝချမ်းသာပြီးဩဇာအာဏာတက်လာနေတဲ့ပုဂ္ဂိကလုပ်ငန်းရှင်ကြီးတွေကိုပါတီကတင်းကျပ်ကင်တွယ်တော့မလားဆိုတာပဲဖြစ်ပါတယ်။ဗဏ္ဍာရေးယူဆမှုတွေပုံမှန်မဟုတ်တဲ့ငွေကြေးတွေကိုစောင့်ကြည့်ဖို့ပါတီကမူဝါဒချမှတ်ထားတဲ့အတိုင်းလွန်ခဲ့တဲ့6လတာကာလအတွင်းပင်လယ်ရခြားတရုတ်ကုမ္ပဏီကြီးတချို့ကိုစောင့်ကြည့်လာပါတယ်။ဒီလောက်ရကစီးပွားရေးအတိုင်းဝိုင်းကြားစိုးရိမ်စိတ်ကိုတိုးလာစေတယ်လို့သုံးသပ်သူတွေကပြောပါတယ်။ပီကင်းစီးပွားရေးတက္ကသိုလ်ဗဏ္ဍာရေးနဲ့စီးပွားရေးဆိုင်ရာတွဲဘက်ပါမောက်ခရစ္စတိုဖာဘယ်ဒင်းသုံးသပ်တာကတော့
We've seen it made very clear that companies and peopleTheir primary duty is to serve the party. I think there's a huge contradiction because
community နဲ့လုပ်ငန်းရှင်တွေရဲ့အဓိကတာဝန်ဟာပါတီကိုအထောက်အကူပြုဖို့ဖြစ်တယ်ဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ခဲ့ရပါတယ်။ဒီနေရာမှာစန့်ကျင်ဘက်ကြီးနှစ်ခုရှိနေပါတယ်။အမြတ်ရဖို့လုပ်နေရင်လည်း community party ရဲ့အကျိုးကိုထမ်းဆောင်လို့မရနိုင်ပါဘူး။ဒါကတကယ်စန့်ကျင်ဘက်ကြီးနှစ်ခုပါ
။တစ်ချိန်တည်းမှာပဲစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မျိုးချစ်စိတ်တို့ချိုးချံချွေတာခြင်းတို့ဆိုတဲ့ community ဆန်တတ်မှတ်ချက်တွေနဲ့အညီလုပ်ငန်းကိုလဲပတ်ရမှာလားဆိုတာကလည်းမေးခွန်းထုတ်เสียပါနိုင်ငံသားမှာယင်းနှမြုံနှံသူတွေအတွက်တရုတ်အစိုးရကတင်းကျပ်တဲ့စီမင်းသစ်တွေချမှတ်ထားပြီးအင်ချမ်မြေရောင်းဝယ်ရေးလိုဖြောပြေးရေးနဲ့အားကစားစီးပွားရေးလုပ်ငန်းလို စွန့်စားရတဲ့နယ်ပယ်မှာယင်းဤမြုံနှံတဲ့ကုမ္ပဏီတွေကိုအမီမဲစင်းတဲ့တတ်မှတ်ပွဲရှိလာပါတယ်ပင်လယ်ရခြားယင်းဤမြုံနှံမှုကိုမတားမြစ်ဘူးလို့အစိုးရကပြောနေပေမဲ့တိုင်းပြည်အတွက်ဂုဏ်သိက္ခာညှို့နှမ်းစေတာမျိုးဖြစ်လာခဲ့ရင်အေးအေးယူခံရပွဲရှိနေတာပါပါတီကအေးအေးယူလာခဲ့တော့ဘယ်သူကမှအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကမြင်ပါတယ်တရုတ်ကုမ္ပဏီတွေနိုင်ငံသားစည်းကွက်မှာတွားရောက်ယင်းဤမြုံနှံကြဖို့ကွန်မြူနစ်ပါတီကရောတရုတ်အစိုးရကပါအားပေးနေတာပါဒါမှလည်းကမ္ဘာအရေးအခင်းမှာတရုတ်နိုင်ငံကအဓိကကန္ဓာကပါနေတယ်ဆိုတာမျိုးကိုပြကြင်မုံရပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တည်းတရုတ်ရဲ့နိုင်ငံသားအရန်ငွေကြေးတွေကဒေါ်လာဘီလီယံရာပေါင်းများစွာယောနေလာတဲ့အတွက်ဒါဟာနိုင်ငံတော်လုံခြုံရေးကိုထိပါလာတာဆိုပြီးကွန်မြူနစ်ပါတီကစုံစမ်းစစ်ဆေးမှုတွေဆလုပ်ခဲ့တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဗဟိုကလက်ထောက်ဒါရိုက်တာစကော့ကန်နေဒီကပြောပါတယ်အစိုးရကနိုင်ငံရေးရည်ရွယ်ချက်တွေအတိုင်းတွားနေချိန်မှာစီးပွားရေးကုမ္ပဏီကြီးတွေနဲ့လည်းအမြဲထိတွေ့ရင်းသူတို့ရဲ့စီးပွားရေးခြေလှမ်းတွေကိုထိန်းချုပ်ဖို့ကြိုးစားလာတယ်လို့တရုတ်မူဝါဒရေးရာသုံးသပ်သူဒေးဗစ်ကယ်လီကပြောပါတယ
် We saw major political penalties being exacted on companies HNA
ပင်လယ်ရခြားမှာယင်းနည်းမြုံနှံနေတဲ့တရုတ်ကုမ္ပဏီကြီးတချို့ပေါ်ကြီးကျယ်တဲ့နိုင်ငံရေးပြစ်ဒဏ်ခံမှုလုပ်နေရကိုကျွန်တော်တွေ့နေရပါတယ် HNA နဲ့ဒလီယန်ဝန်ဒါတို့စတဲ့ကုမ္ပဏီတွေဒီလိုအခြေအနေနဲ့ရင်ဆိုင်နေရပါတယ
်အခုလာမဲ့ပါတီညီလာခံမှာကွန်မြူနစ်ပါတီခေါင်းဆောင်တွေအချိန်အတော်ကြာကတည်းကကတိပေးထားတဲ့အတိုင်းစီးပွားရေးဖွံ့ဖြိုးစေမဲ့ပြည်ပြင်းပြောင်းလဲမှုအတွက်လုပ်ငန်းစဉ်တချို့ကိုချမှတ်လိမ့်မယ်လို့နိုင်ငံရေးသုံးသပ်သူအများစုကြားခံမှန်းနေကြပါတယ်ဒီလိုမှမဟုတ်ရင်တော့ပါတီအတွက်ထိခိုက်နိုင်မဲ့ဆုံးဖြတ်ချက်တွေချမိကောင်းချနိုင်ပွဲရှိပြီးပြုပြင်ပြောင်းလဲရေးအစီအစဉ်တွေလည်းကမောက်ကမဖြစ်သွားနိုင်တယ်လို့သုံးသပ်နေကြကြပါခင်ဗျာ
ကိုညာဝေအောင်ပါရှင်ကျမတို့ခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးပြီးချင်ပါပဲ VOA ရုံမြင့်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါအေရှာဆက်7ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မကြေးမွေအင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင
်အီရန်နိုင်ငံကီယာကူမြို့မြောက်ဘက်ကရေးပါတဲ့လေဆိပ်တစ်ခုနဲ့တောင်ပိုင်းတစ်လျှောက်ကဒေသအများအပြားကိုအီရတ်အစိုးရတပ်ဖွဲ့တွေကသိမ်းယူလိုက်ပါတယ်အငင်းဘွားနယ်မြေတွေကိုကတ်လက်နက်ကင်တပ်တွေထံကပြန်လည်ထိန်းချုပ်ရေးအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုပြီးနောက်မှာအခုလိုသိမ်းလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့အများစုရိုဟင်ဂျာတွေဖြစ်တဲ့လူပေါင်း9သိန်းနီးပါးတို့ဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခိုက်တဲ့အညီဌာနေပြန်နိုင်ရေးကအရေးကြီးဆုံးဖြစ်ပြီးရခိုင်ပြည်နယ်တွင်ဒေသအများအပြားမှာတားမြစ်ခံထားရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေနဲ့မီဒီယာတွေဝင်ရောက်ခွင့်ပေးဖို့ဒီကနေ့ထုတ်ပြန်လိုက်တဲ့ဥရောပကောင်စီရဲ့မျက်မှောက်အရေးဆုံးဖြတ်ချက်ထဲမှာတောင်းဆိုထားပါတယ်အကြမ်းဖက်မှုအလုံးကိုဘက်ပေါင်းဆောင်ကချက်ချင်းရပ်ဖို့လဲဥရောပကောင်စီကတောင်းဆိုသလိုမြန်မာစစ်တပ်အနေနဲ့စစ်ဆင်ရေးတွေကိုရပ်ဖို့အရက်သားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူ့ခွင့်ရေးဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအသေးချာဆောင်ရွက်ဖို့လဲတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလုံခြုံရေးတပ်အင်အားအလုံးကျုံသုံးဆက်မှုကြောင့်ဥရောပသမ္မဂနောက်သမ္မဂအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုကိုလည်းဆိုင်းငံ့ထားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။မြန်မာအစိုးရအကစားဝန်ကြီးဟောင်းရဲ့တာစီးပွားရေးလုပ်ငန်းရှင်ဦးဖြိုးကိုကိုတင်ဆန်းထံကနေပစ္စတိုတနတ်တင်နဲ့ကြီးစံမျိုးစုံ900နီးပါးနောက်လက်ဖြောင့်တနတ်သမားသုံးမှန်ပြောင်းအပါအဝင်မူရည်စေဝါတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကတင်စီရမိထားပါတယ်ရှင်
။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Lena Stringers ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းရှင်ည9:00နာရီ 10:00 လိုင်းဒိုမီတာ24 25 51တို့ကနေတည်းရဲ့ထုတ်လွှင့်ပေးသွားအောင်ပါပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.